မေဂျန်ဆွတ်တော်မှတ်တွေပေါ်တမန်တော်နဲ့ထိုင်ရဲ့ဒီလူမျိုးခွဲခြားမှတ်ချက်စကားပြောခဲ့တဲ့ပုံမှာရှုံချတဲ့ဆုံးဖြတ်ချက်တက်ကူဒီမိုကရက်အများစုလွှမ်းထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာမဲခွဲဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတယ်ဆိုတော့အောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာပြီးတော့ဒီမိုကရက်အမတ်တွေနဲ့အတူရီပဘလစ်ကန်အမတ်တွေနေနဲ့လည်းပါတီထက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့ညွှန်နေတဲ့အကြောင်းသူကပြောပါတယ်။တိုင်းပြည်တွင်းကရှေ့ပြောင်းလာသူတွေကိုသူ့ရဲ့နိုင်ငံတွေကိုပြန်သွားဖို့ဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်နိုင်ငံသားဖြစ်လာသူတွေကိုမုတ်တီစီမှုကြောက်ရွံ့စီမှုတွေဖြစ်စေတဲ့ဆိုပြီးတော့တမတ်တော်နဲ့ဖရန်ရဲ့လူမျိုးခွဲခြားတဲ့ဒီမှတ်ချက်ပေါ်မှာစစ်တော်အနေနဲ့ပြင်းထန်ရှုံချတဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားပါတယ်။ရှေ့ပြောင်းဝင်ရောက်သူတွေတိုင်းပြည်တွင်းလာရောက်ခလုံသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးနှုန်းတာနဲ့အခုလိုမျိုးအသားအရောင်လူမျိုးခွဲတဲ့စစ်တော်မှတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်တန့်ွက်ထားပါတယ်။အော်လတော်မတ်အီဟမ်အိုမာအော်လတော်မတ်အလက်ဇန်ဒရီယာအော်ဂတ်စတီယိုဂေါ့ဂျက်စ်အော်လတော်မတ်အီယနာပရက်စလီနဲ့အော်လတော်မတ်ရရှိဒါဒီလက်တို့ဒီအမျိုးသမီးဆွတ်တော်အမတ်လေးဦးကိုတမတ်တော်နဲ့ထွန်ကရွေတိုက်ခိုက်ပြောဆိုခဲ့တာပါဆိုမာလီယာမှာမွေးဖွားခဲ့တဲ့မင်းနီဆိုတာပြည်နယ်အော်လတော်မတ်အိုမာကတော့ဒါဟာအမေရိကန်ဆွတ်တော်ကုစလေလေးဦးကိုဗေမျှောင်တင်းတင်းလူမျိုးရေးရခွဲခြားတိုက်ခိုက်တဲ့လူရဖြစ်တယ်လူပြူကြီးစိုးရေးလို့ရဖြစ်တဲ့ဆိုပြီးတော့ပြစ်တင်တုံ့ပြန်ထားပါတယ်။ဒီမတ်တွေအနေနဲ့သူ့ရဲ့မူရင်းနိုင်ငံကိုပြန်သွားပြီးတော့အဲ့မှာရှိနေတဲ့ပြဿနာတွေနဲ့ရာဇဝတ်မှုတွေကိုဖြေရှင်းစမ်းမှာဆိုပြီးတော့တမတ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးတင်ခဲ့တာပါ။ဒီမတ်လေးဦးမှာ၃ဦးဟာအမေရိကန်ပြည်အောင်စုမှာပဲလူဖားသူတွေဖြစ်ကြပါတယ်။အောက်တိုဘာမှာ Ocasio Cortez ကနယူးယောက်ဇာတိဖြစ်တယ်လို့အောက်တိုဘာ Presley ကတော့ Cincinnati မှာမွေးဖွားသူအောက်တိုဘာ Dillis ကတော့ Michigan Defense ဇာတိဖြစ်ပါတယ်။အဲ့ဒီထက်ကလွတ်တော်မှာ Omar နဲ့စစ်တော်မှတက်လက်ဟာအမေရိကန်စစ်တော်မှရွေးခါရတဲ့ပထမဆုံးမွတ်စလင်မျိုးသမီးတွေလည်းဖြစ်ကြပါလေ။သူ့ရဲ့မူဝါဒတွေကိုဘလူကာဝေရမှန်မသိတော့ပုဂ္ဂိုလ်ကြီးရပြန်တိုက်တာပဲဆိုပြီးတော့စစ်တော်မှအော့ဂတ်စီယိုဂေါ့ဒက်စ်ကဈေးတောက်တွေကိုပြန်လဲတုံ့ပြန်ပြောပါလေ။တမတ်ထရန့်ကတော့သူနဲ့သဘောထားတူတူတွေအများကြီးရှိတယ်ဆိုပြီးတော့ဒီဝေဖန်တုံ့ပြန်ချက်တွေကိုဂရုမထားတဲ့အကြောင်းပြန်လဲပြောဆိုခဲ့ပါလေခင်ဗျ။